ကယ်ဦးကျောင်းဝင်မနေ့ကတော့ကမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေပြီးတော့ရွေးကောက်ပွဲကြီးညာစာတမ်းထုတ်တာတွေ့ရပါတယ်ခင်ဗျအဓိကမူဝါဒတွေဘယ်လိုပြန်ထည့်မှထည့်သွင်းထားပါသလဲ
ကျွန်တော်တို့ကရွေးကောက်ပွဲပြီးလို့ကျွန်တော်တို့နိုင်ခဲ့ရင်ကျွန်တော်တို့ညီမနဲ့လုပ်ငန်းစဉ်တွေပြည်သူတွေအကျိုးရှိမယ်လို့ယူဆတဲ့လမ်းစဉ်တွေကိုကျွန်တော်တို့ချပြတာပ
ါဒီထဲမှာဆိုလို့ရှိရင်အဓိကရွေးကောက်ပွဲကိုအောင်နိုင်မယ်လို့လည်းယုံကြည်တယ်အစိုးရတရားဖွဲ့နိုင်လို့မယ်လို့လည်းယုံကြည်ရလို့ရေးထားတာတွေ့ရပါတယ်အဲ့တော့အစိုးရတရားဖွဲ့နိုင်မှုအတွက်ယုံကြည်တာဘလို့အချက်တွေကြောင့်ယုံကြည်မှုရှိနေတယ်လို့ပြောလို့ရတယ
်အဓိကအချက်ကတော့ကျွန်တော်တို့ရဲ့ထိတွေ့မှုရပြည်သူလူထုက NLD ကိုအထူးအားကိုးတယ် NLD ကလည်းအစိုးရတရားဖွဲ့မှသာပြည်သူလူထုအကျိုးရှိတာကိုလှုပ်ဆောင်နိုင်မှာအဲ့တော့အဲ့ဒီလိုလှုပ်ဆောင်နိုင်ဖို့ကိုကျွန်တော်တို့ယုံယုံကြည်ကြည်နဲ့ပြည်သူလူထုမဲပေးနိုင်အောင်လို့ဒီလိုကြီးညာချက်ကိုထုတ်တာပါ
NLD ပါတီကထုတ်တဲ့ရွေးကောက်ပွဲကြီးညာစာတမ်းမှာဒီပြောင်းလဲချိန်တက်ပြီဆိုတော့စာသားကိုအဓိကထားပြီးတော့ပြောထားတွေ့ရပါတယ်။ဘာလို့ပြောင်းလဲချိန်တက်တာလဲ။အငယ်တို့ဘယ်လိုပြန်အထိပယ်ဖွင့်တာသလဲခင်ဗျ
။ကျွန်တော်တို့ဒီဥစ္စာကိုလေအထိပယ်ရှိရှိကိုစဉ်းစားသုံးလပ်ပြီးတော့ကျွန်တော်ထည့်တာ။အမေရိကန်ပြည်တော်စုမှာသမ္မတရွေးပွဲမှာအိုဘားမားဒီ change ဆိုတဲ့စကားလုံးမှာတွင်းတွင်းကြဲကြဲသုံးပြီးတော့အဲ့ဒါနဲ့ရွေးကောက်ပွဲဝင်ခဲ့တယ်။ကျွန်တော်တို့ဒီမှာကြတော့ကျွန်တော်2010ရွေးကောက်ပွဲကစပြီးတော့ပါတီစုံဆိုပြီးတော့သူတို့ကပြောခဲ့တယ်ဒါမလို့2010မှာကျွန်တော်တို့ခေါင်းဆောင်တွေကထောင်ကျနေတယ်အဲ့တော့ကျွန်တော်တို့က2010ကိုစန့်ကျင်တဲ့ရွေးကောက်ပွဲဝင်မှု2012ကစပြီးဝင်လာအဲ့တော့2010မှာသက်ဆိုင်ရာပါတီကြီးကနိုင်နေ2012မှာကျွန်တော်တို့က90ရာခိုင်နှုန်းလောက်နိုင်နေဒါမလို့ကျွန်တော်တို့ဒီကာလမှာတိုင်းပြည်အတွက်အရေးကြီးတဲ့ပြည်ဝင်ပြောင်းလဲမှုကိုဘာမှမလုပ်နိုင်ဘာမှမလုပ်နိုင်ဘူးလို့ဆိုတဲ့အခါကျတော့ကျွန်တော်တို့စဉ်းစားလိုက်တယ်ဒါပြောင်းဖို့လိုနေပြီပြောင်းဖို့ကဘယ်လိုလိုနေတာလဲပြောင်းဖို့အချိန်တန်နေပြီဆိုတော့တစ်ချိန်တော့ကြာဘူးကြမှာပါချိန်တန်ပြီဆိုတာရုပ်ရှင်နာမည်ပါစင်မဖြစ်ခင်အခုကလည်းပြောင်းဖို့အချိန်တန်ပြီအဲ့ဒါကြောင့်ပြောင်းလဲဖို့အချိန်တန်ပြီဆိုတဲ့စကားလုံးကိုကျွန်တော်တို့အဲ့လိုစဉ်းစားပြီးတော့ယူတာပါကျွန်တော်တို့ဒီလိုစဉ်းစားဆွေးနွေးတဲ့အထဲမှာအဓိကကကျွန်တော်ဥက္ကဋ္ဌတော်အောင်ဆန်းစုကြည်ပ
ါအစိုးရတရက်ကိုပြောင်းလဲဖွဲ့စည်းဖို့အတွက်အချိန်တန်ပြီလို့ပြောချင်တာလားခင်ဗျ
ပါတယ်အဲ့ဒီတိုင်းပါပဲအစိုးရလည်းပြောင်းလဲဖို့အချိန်တန်ပြီးကျင့်သုံးနေတဲ့စနစ်တွေလည်းပြောင်းလဲဖို့အချိန်တန်ပြီးကျွန်တော်တို့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လည်းပြောင်းလဲဖို့အချိန်တန်ပါ
ရွေးကောက်ပွဲပြီးနောက်ပိုင်းအစိုးရတက်လာလို့ရှိရင်လုံပင်မူဝါဒထဲမှာတိုင်းရင်းသားအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုလည်းဦးစားပေးထားတာတွေ့ရပါတယ်ခင်ဗျအဲ့တော့လက်ရှိအစိုးရအကောင့်ထဲပေါ်နေတဲ့အပြစ်ခက်ရဆဲရေးအပါဝင်ပေါ့နော်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရရဲ့လုပ်ငန်းစဉ်တွေဟာ NLD ချထားတဲ့မူဝါဒရည်နဲ့ဘယ်လိုများကွဲလွဲချက်တွေရှိလဲတူညီတာတွေရောဘာတွေများရှိလဲခင်ဗျ
ကျွန်တော်တို့ကွဲလွဲချက်တော့မရှိဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုချင်တာကိုကျွန်တော်တို့ဥက္ကဋ္ဌတော်ဆန်းစုကြည်ကပြောပြီးသားပါကျွန်တော်တို့အပြစ်ခံရဆဲရေးအ мян ဆုံးလို့ဘာကြောင့်လဲအပြစ်ခံရဆဲရေးလက်မှတ်ရေးထိုးပြီးတော့ထိမ့်သိမ်းနိုင်တာနဲ့အမျှအဲ့ဒီအကျိုးခံစားဝင်ပထမဆုံးခံစားမှာပြည်သူလူထုပါအထူးသဖြင့်လက်နက်ကိုင်နေရနေမြန်မာနေတဲ့ပြည်သူလူထုပါဒါကြောင့်ကျွန်တော်တို့အပြစ်ခံရဆဲရေးဟာငြိမ်းချမ်းရေးရဲ့တကားပေါ့အဲ့ဒါကြောင့်ဒါအများဆုံးလိုအပ်တယ်လို့ဥက္ကဋ္ဌပြောခဲ့တာပ
ါနောက်တစ်ခုကတော့ဒီတိုင်းရင်းသားပြည်သူတရက်လုံးအေဂျင့်လုံချုံစာလက်တွဲနေထိုင်ပြီးတော့ဒီအမခန့်ချက်ပေးနိုင်တဲ့ဖွဲ့စည်းပုံတရက်ပေါ်ထုံးရေးဆိုတဲ့အချက်လည်းပါပါတယ်ခင်ဗျအဲ့ဒီအချက်ရဲ့ဆိုလိုရင်းက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုတဲ့သဘောမျိုးကိုပြောတာလားခင်ဗျဘယ်လိုမျိုးယူဆလို့ရလဲ
ကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေစပြီးပြဋ္ဌာန်းတဲ့ဟိုကကျွန်တော်တို့အချက်180ကျော်ကျွန်တော်တင်ပြတာအဲ့ဒါတွေကဒီမိုကရေစီနီလာမကြဘူးတိုင်းပြည်အတွက်အကျိုးမရှိဘူးဒီလိုတင်ပြခဲ့တာလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကပြုပြင်ပြောင်းလဲဖို့အမှန်တကယ်လိုအပ်နေတယ်အဲ့ဒါကိုမပြုပြင်နိုင်မချင်းကျွန်တော်တို့ဒီမိုကရေစီလည်းမရှိဘူးတိုင်းပြည်ဖွံ့ဖြိုးတိုးတက်မှုလည်းမရှိဘူးလွတ်လပ်မှုလည်းမရှိဘူးဥပဒေအကာအကွယ်ရယ်လူတွေမရဘူးအဲ့ဒီအခြေအနေမှာဒီဥစ္စာပြုပြင်ပြောင်းလဲဖို့ပြင်ဆင်ဖို့ဟာအဓိကကျတယ်လို့ကျွန်တော်ဆိုလိုတာပ
ါ NLD တာအစိုးရဖွဲ့နိုင်ခဲ့မယ်ဆိုလို့ရှိရင်2008အခြေခံဥပဒေကိုပြင်ဆင်ထိုင်ဖို့အတွက်ယုံကြည်မှုရှိရဲလို့ပြောလို့ရတာပေါ့
ရှိပါတယ်ကျွန်တော်တို့အဓိကအများဆုံးအနိုင်ရရင်အဓိကအဖြစ်ကျွန်တော်တို့လို့ရမှာဒီမိုကရေစီမဆန်တဲ့ပြဋ္ဌာန်းချက်တွေကိုဟိုဒီမိုကရေစီဆန်တဲ့ချီတက်နိုင်တဲ့ပြဋ္ဌာန်းချက်များနဲ့အစားထိုးဖို့ဦးစားပေးလို့
NLD ရဲ့ရွေးကောက်ပွဲပြီးနောက်မှာအစိုးရဖြစ်လာလို့ရှိရင်ပြုလုပ်မယ့်မူဝါဒရည်ထဲမှာတက်မတော်ကိုလည်းအုတ်ချုပ်ရေးဘိုင်းနဲ့ကိုပါဝင်အောင်ကြိုးစားမယ်ဆိုပြီးရေးထားတာတွေ့ရပါတယ်ခင်ဗျာဒါဆိုလို့ရှိရင်လက်ရှိဒီလွှတ်တော်ထဲမှာရောက်နေတဲ့25ရာခိုင်နှုန်းသောတက်မတော်သားကိုယ်စားလှယ်တွေကိုလွှတ်တော်တွေရနေပြီးတော့ဖယ်ထုတ်မယ်ဆိုတဲ့ရည်ရွယ်ချက်ကိုပြောရလားဘယ်လိုရည်ရွယ်ချက်မျိုးနဲ့ရေးထားပါလဲ
အခုရေးထားတဲ့ထဲမှာတက်မတော်လွှတ်တော်ကိုယ်စားလှယ်တွေကိုဖယ်ထုတ်မယ်ဆိုတဲ့ အဓိပ္ပာယ်မပါပါဘူးလက်ရှိဖွဲ့စည်းပုံခြေကဥပဒေက25ရာခိုင်နှုန်းပါနေတဲ့တတ်မတော်သားတွေအဒီပုဂ္ဂိုလ်များဟာရွေးကောက်တင်မြှောက်ခြင်းမရှိပါဘူးရွေးကောက်တင်မြှောက်ခြင်းမရှိတဲ့အတွက်အခြေခံအားဖြင့်လွတ်တော်ထဲမှာရွေးကောက်တင်မြှောက်ခြင်းမရှိသောအုပ်စုတစုဖြစ်နေပါတယ်ဒါဟာစီလျော်ခြင်းလည်းမရှိပါဘူးအများအမြင်မှလည်းမတင်တယ်ပါတစ်ချိန်ကြလို့ရှိရင်ဒီအရာတွေကသူ့ပြင်ပြောင်းလဲတဲ့ဒီမိုကရေစီအပြည့်အဝရှိတဲ့ပြည်သူလူထုရွေးချယ်တင်မြှောက်တဲ့လွတ်တော်မျိုးကျွန်တော်တို့မျှော်လင့်ပါတယ
် NLD အစိုးရတရားဖွဲ့နိုင်လို့ရှိရင်လက်ရှိတက်မတော်နဲ့ရောဘယ်လိုမျိုးပူးပေါင်းဆောင်ရွက်သွားလို့ဘယ်လိုမျိုးချင်းကပ်ဖို့အတွက်စဉ်းစားထားတာမျိုးရှိလဲခင်ဗျ
ကျွန်တော်တို့ကတမတော်နဲ့ပူပေါင်းဆောင်ရွက်မယ်ညှိနှိုင်းဆောင်ရွက်မယ်ဒီလိုစိတ်ဓာတ်ကအများတန်းရှိပါအများတန်းလဲကြိုးစားနေပါတယ်အကြောင်းကြောင့်ဒီနေ့ထိမဖြစ်သေးပေမဲ့လို့ NLD ကသူ့ထုံးစံတိုင်းပဲမဖြစ်လို့နောက်မဆုတ်ပါဘူးလက်မလျှော့ပါဘူးဆက်လက်ကြိုးစားသွားမယ်ဒါဟာလိုအပ်ချက်လို့လဲကျွန်တော်ယူဆပါတ
ယ်ရွှေကောက်ဝဲကြီးညာစာတန်းဒီ NLD ရဲ့စွမ်းရင်ထုတ်လုပ်မှုကဏ္ဍနဲ့ပတ်သက်ပြီးတော့မူဝါဒတွေမှာအစိုးရတရားဖွဲ့နိုင်ခဲ့လို့ရှိရင်ဒီလက်ရှိတဲ့စွမ်းရင်ထုတ်တဲ့ဆယ်မြောင်းတွေကိုပြန်လည်ပြုပြင်ထိမ့်သိမ့်ပြီးတော့စွမ်းရင်ဆက်လက်ထုတ်လုပ်မယ်ပေါ့လေအရေးထားတာတွေ့ရပါတယ်အဲ့တော့ဆယ်တွေကိုထပ်မံအသေးမဆောက်ဘူးဆိုတော့ကချင်ပြည်နယ်ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့အငယ်တို့ဘယ်လိုများစဉ်းစားထားမျိုးရှိလဲခင်ဗ
ျမြစ်ဆုံစီမံကိန်းကတော့သူကနှစ်နိုင်ငံလက်မှတ်ရေးထိုးထားတဲ့ပြည်ညင်နဲ့ရှိနေတဲ့ဟာကျွန်တော်တို့အဲ့ဒီကိစ္စကိုစဉ်းစားတဲ့အခါမှာအများရန်ဒီပြည်ညင်ကိုစဉ်းစားပြည်ညင်ထဲမှာပါတဲ့ဟာနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ရမယ်ပြင်ဆင်တာရောဖြစ်ဆွတ်တာရောအားလုံးဟာပြည်ညင်နဲ့အညီဖြစ်ဖို့ကြိုးစားမှာခက်တာကဒါအမှန်တိုင်းပြောရင်ဒီမြစ်ဆုံရဲ့ပြည်ညင်ကိုဒီနေ့ထိအများပြည်သူသိအောင်တစ်ချိန်တစ်ခါမှထုတ်ပြန်ပေးခြင်းမရှိပါဘူ
းဒီရွေးကောက်ပွဲပြီးကာလနဲ့အာဏာလွှဲပြောင်းရေးကာလခြားထဲမှာ3လလောက်ခြားနေပါခင်ဗျာအဲ့ကာလမှာမတည်ငြိမ်မှုတွေရှိလာနိုင်တယ်လို့သုံးသပ်မှုတွေလည်းအမျိုးမျိုးထွက်ပေါ်နေတာရှိပါတယ်အန်ကယ်ရောဘယ်လိုများသုံးသပ်ထားတာမျိုးရှိလဲခင်ဗျာ
ကျွန်တော်ကတော့အဲ့ဒါလို့မထင်ဘူးကျွန်တော်တို့အဲ့ဒါလို့လမ်းကြောင်းကိုလည်းဘယ်တော့မှမယွေဘူးကျွန်တော်တို့အဖွဲ့ချုပ်ကဒုက္ခခံရင်ခံသွားမယ်အဲ့ဒါလို့မတိမငြိမ်ဖြစ်ပြီးတော့ပြည်သူလူထုဒုက္ခရောက်မယ်အလုံမျိုးကို NLD ကလုံမှာမဟုတ်ဘူးဘယ်တော့မှလည်းမလုံဘူးအဲ့ဒီကာလအတွင်းမှာကျွန်တော်တို့အာဏာရှိတဲ့လူရောဩဇာရှိတဲ့လူတွေရောရုပ်ောက်ပွဲနိုင်တဲ့လူတွေရောအလုံးညှိညှိနေနေဆောင်ရွက်ဖို့တော့ဖြစ်ပေါ်လာလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်
အခုလာမယ့်ရွေးကောက်ပွဲအပေါ်ကိုမြန်မာနိုင်ငံတဝမ်းလုံးကလူထုတရက်အနေနဲ့ဘယ်လိုမျိုးအသိစိတ်တတ်ဘယ်လိုမျိုးခံယူချက်တွေနဲ့ဖြတ်တန်းမဲပေးသင့်တယ်လို့အငယ်ပြောချင်ပါသလဲ
ကျွန်တော်အခုလက်ရှိအချိန်မှာလူထုရဲ့ခံစားချက်နဲ့ပြောရရင်သူတို့ကကျွန်တော်တို့ပြောတဲ့စကားလုံးကိုတကယ်ယုံကြည်နေတာပြောင်းလဲဖို့လိုနေပြီဆိုတာကိုတကယ်ယုံကြည်နေတာအဲ့တော့တကယ်ယုံကြည်တဲ့အတိုင်းအဲ့ဒီစိတ်ဓာတ်နဲ့ဆိုရင်ကျွန်တော်တို့ဒီလာမယ့်ရွေးကောက်ပွဲမှာ NLD ကအနိုင်ရအောင်မြင်လိမ့်မယ်လို့ယူဆပါ
အကေဦးညောင်ဝင်းအခုလိုဖြည့်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ပါခင်ဗျာ။